COVID-19 ကရောဂါကြောင့်နိုင်ငံပေါင်း25နိုင်ငံခြံမနေကလူတွေဟာအင်မတန်ဆိုးဝါးတဲ့အငတ်ဘေးကြုံကြရနိုင်တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကဒီကနေ့အကြေညာချက်ထုတ်ပြန်ပါတယ်။ငတ်မော့ခေါင်းပါမှုဖြစ်နိုင်တဲ့အန္တရာယ်ရှိကြောင်းလွန်ခဲ့တဲ့3လကကုလသမဂ္ဂလုံခြုံရေးကောင်စီကို WFP ပြောခဲ့တယ်လို့ဒီကနေ့ဒီအချိန်မှာကမ္ဘာပေါ်ကအစင်းရဲဆုံးမိသားစုတွေဟာအငတ်ဘေးကြောက်ထဲကိုတွန်းပို့ခံနေရတာတွေ့နေရတယ်လို့ WFP အမှုဆောင်ညွှန်ကြားရေးမှူး David Beasley ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။စားရည်ရိက္ခာမလုံလောက်တဲ့ပြဿနာကိုတုံ့ပြန်ဖို့အတွက်ဒေါ်လာ5ဘီလီယံနီးပါးလိုအပ်တယ်လို့ WFP ကပြောပါတယ်။အာရှအာဖရိက၊ကရေဘီယံကျွန်းဒေသ၊လက်တက်အမေရိကနဲ့အရှေ့လယ်ပိုင်းဒေသတွေကအခြေအနေအဆိုးဆုံးနိုင်ငံတွေမှာငတ်မော့ခေါင်းပါမှုမဖြစ်အောင်လို့နောက်ထပ်ဒေါ်လာတန်900လိုအပ်တယ်လို့လည်းခန့်မှန်းထားပါတယ်။အငတ်ဘေးကျုံးနေတဲ့နိုင်ငံတွေမှာ COVID-19 ကရောဂါမဖြစ်ခင်ကအစားအသောက်ကိုဝါလင်အောင်မစားနိုင်သူ149တန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးတော့ဒီနိုင်ငံတွေကိုအရေးပေါ်ထောက်ပံ့မှုမပေးနိုင်ရင်အခုနှစ်ကုန်ချိန်မှာတန်း280အထိတိုးလာနိုင်တယ်လို့ပြောပါတယ်။လက်ရှိ WFP ရဲ့ခန့်မှန်းတက်ချွတ်မှုတွေအရလာမယ့်6လအတွင်းမှာကြိုတင်ကာကွယ်နိုင်တဲ့ရောဂါနဲ့ဒီနေ့ကိုကလေးငယ်6000အထိသေဆုံးနိုင်တယ်လို့ကြေညာချက်ထဲမှာဖော်ပြပါတယ်။ COVID ကရောဂါကြောင့်ကလေးငယ်တွေအတွက်မဖြစ်မနေလိုအပ်တဲ့ကျန်းမာရေးဆောင်ရှားမှုနဲ့အာဟာရဖြည့်တင်းရေးဝန်ဆောင်မှုတွေထိခိုက်နေတယ်လို့သူတို့ကထောက်ပြထားပါတယ်။